ဖိလစ်ပိုင်နိုင်ငံကိုအခုနှစ်အတွက်အဆိုးဝါးဆုံးအစီအစဉ်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ရိုင်းမုန်တိုင်းကြောင့်တည်ဆုံးသူအရေအတွက်ဟာအနည်းဆုံး180ဦးရှိသွားပြီဖြစ်ပါတယ်။မုန်တိုင်းကအဆိုးဝါးဆုံးခံခဲ့ရတဲ့ဘိုဟိုပြည်နယ်အုပ်ချုပ်ရေးမှူးအာတာယပ်ကသူ့ပြည်နယ်အတွင်းမုန်တိုင်းကြောင့်တည်ဆုံးသူ82ဦးရှိသွားပြီဖြစ်ကြောင်းပြောဆိုပြီးမှတည်ဆုံးသူစုစုပေါင်းအရေအတွက်တက်သွားကြတာဖြစ်ပါတယ်။မုန်တိုင်းချက်သွားခဲ့တဲ့လမ်းကြောင်းကိုကစေးဝန်ထမ်းတွေရောက်ရှိပြီးအခြေအနေတွေကိုသုံးသပ်ပြီးတည်ဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်။မုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့တန်းပြည်တောင်ပိုင်းနဲ့အလဲပိုင်းဒေသတွေကဒေသခံ3,000လောက်အိုးအိမ်ဆုံးခါထွက်ပြေးခဲ့ကြရလို့ဆိုပါတယ်။မုန်တိုင်းကြောင့်နေရာအတော်များများမှာဆက်သွေးနဲ့လျှက်စစ်မှုတွေပြတ်တောက်ပြီးအိမ်ခေါင်းမိုးတွေကွာထွက်ကုန်တာ၊စီးရုံတွေပျက်စီးတာ၊ဓာတ်တိုင်တွေလဲကျတာနဲ့ကြေးရွာတွေမှာရေကြီးတာတွေလည်းဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။